ဝင်လိုင်းစင်မရှိပဲရောင်းချနေတဲ့စေဝါဇံကြီးစစ်စစ်အရေးယူတာနဲ့စေဝါအတုတွေဈေးကွက်ထဲကပပျောက်သွားရေးလုပ်ငန်းတွေကိုအတက်နိုင်ဆုံးအမြန်ဆုံးလှုပ်ဆောင်သွားဖို့စီစဉ်နေပါတယ်လို့ FGA ညွန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကပြောပါတယ
်ကျွန်တော်ရွယ်ချက်ဆိုတော့ကျွန်တော်က3နှစ်လောက်အတွင်းကိုဖြတ်ပြချင်တာပေါ့ဆရာကြီးအများဆုံး3နှစ်ပေါ့ကျွန်တော်ရွယ်ချက်ဆိုရင်လေတတိယဆိုတော့ကျွန်တော်ရမ်းပြောတော့မဟုတ်ဆရာကျွန်တော်ကောင်းထဲမှာရှိပါတယ် First year ကတော့ကျွန်တော်ရဲ့ preliminary survey and action ပေါ့ဆရာကြီး Second year ကတော့ဒီဟောပေါ့ဟော enforcement ပေါ့ the stringent enforcement ပေါ့တတိယကြာကိုကျွန်တော်လိုက်လုံးပါပေါ့ဒုတိယနှစ်ကတတိယနှစ်ကတော့ကျွန်တော်ကဟိုပြန်ကြည့်ပါပေါ့ဆရာကြီးဟို evaluation နဲ့တချို့နေရာတွေမှာပြန်ပြီးတော့မှဟိုသုံးသပ်တင်တာသုံးသပ်နောက်တစ်ခါပြန်ပြီးတော့မှပြုပြင်တင်တာပြုပြင်အဲ့လိုကျွန်တော်၃နှစ်လောက်လှုပ်ချလိုက်ရင်တော့ကျွန်တော်ကောင်းတဲ့မှာ18 19 20ပေါ့ဆရာဒီအစိုးရတက်တန်း၃နှစ်လောက်မှကျွန်တော်ဒါတွေကိုခပ်ပြက်ပြက်လှုပ်လိုက်မယ်လို့ကျွန်တော်တွေးထားတာပေါ့ဆရာကြီးကျွန်တော်စိတ်ကြမှာပေါ့
ဥပဒေချုပ်ဖောက်ရောင်းချသူတွေကိုအရေးယူတဲ့အစဉ်စဉ်ကိုလည်းဒေါက်တာတန်းထွတ်ကအခုလိုရှင်းပြပါတယ
်ကျွန်တော်တို့ action က2ခုပါဆရာကျွန်တော်တခါရှင်းပြခဲ့လို့လေတစ်ခုကတော့ admin action ခေါ်ပါတယ်ဆရာရယ် admin action ပါစီမံခန့်ခွဲမှုနဲ့ပြုလုပ်တဲ့ action ပါခင်ဗျသူကတော့ကျွန်တော်တို့ဒီစေစံမျိုးလှည့်ပတ်ပြီးစစ်ဆေးတဲ့အခါမှာတရားမဝင်စီတီတွေ့ပြီးဆိုရင်တွေ့တွေ့ချင်းတော့ကျွန်တော်တို့ဒီစီတီကိုသိမ့်တာပဲဆရာဥပဒေမှာကျွန်တော်သိမ့်ဝင်ရှိပါတယ်အရေးကြီးတာဒါပြည်သူစီကိုရောက်မှာဖို့အရေးကြီးတာကျွန်တော်ကသိမ့်လိုက်ပါတယ်ပေးပြီးလို့ရှိရင်ကျွန်တော်တို့အဖွဲ့နဲ့ဖြတ်ရှိပါလေ။ဒါ admin အရှင်ရဲ့တစ်ချက်ပါ။နောက်တစ်ခုကအဲ့ဒီစီးဆိုင်ကိုခင်ဗျဒီတိုင်းရောင်းချင်တယ်ရောင်းလို့မရဘူး။ဆေးမှာလိုင်စင်ရှိတာမရှိရင်ရှောက်။ Okay ဒီရှိရတော့တရားမှုနဲ့အတွက်ကြောင့်သိမ့်စီမတတ်နိုင်ဘူး။အတွက်လျှောက်ပါ။ကောင်းတဲ့ဟာလေးကျွန်တော်ဘာမှမလုပ်ဘူး။ register ရှိရတယ်ဘာမှမလုပ်ဘူး။စီးရင်းနဲ့ဒါအတွက်လျှောက်ပါ။အဲ့ဒီကမကြမချင်းခင်ဗျရောင်းခွင့်မကြမချင်းမလုပ်ပါနဲ့ဆိုတော့ခေါင်းချက်လည်းမထိုးပါဒါ first and last ဖြစ်ပါစီဆိုပညာပညာလည်းပါသွားတယ် good pharmacy practice ဆိုတာပါလဲဆိုတော့ရှင်းပြတယ်သူ့ရဲ့ခေါင်းလက်မှတ်လည်းယူတယ်တရားမဝင်စီးရက် unsafe ပစ္စည်းများလည်းဖြစ်စီရဲ့သိနေစစ်ဖြစ်တဲ့စီးပွားတွေလို့စဉ်းစားနဲ့တင်းတင်းထန်သူ့ကိုရောင်းချကြမပေးဘူးပိတ်ထားလိုက်တယ်သူဆိုင်အောင်ကျွန်တော်ပြီးပိတ်ထားလိုက်ပါတယ်ဒါကလမ်းကျင်မရှိတဲ့ဆိုင်အောင်ပြောတာပါလမ်းကျင်ရှိတဲ့ဆိုင်ကြတော့သူ့မှာတရားမဝင်ဟာတွေတွေ့ပြီးဆိုတော့6လပိတ်တာရှိတယ်တစ်နှစ်ပိတ်တာရှိတယ်သူတင်ထားတဲ့ဆိုရမှုပေါ်မူတည်ပြီးအပိပိတ်ပြတာလည်းရှိရဲ့နောက်တစ်ခါပြည့်စည်တဲ့အားလုံးကျွန်တော်ကပိတ်နေရောင်းချခွင့်နိုင်ခြင်းလည်းပိတ်တယ်နောက်တစ်ချက်ကကျွန်တော်တို့ဒီကပြန်ပြီးတော့စစ်ဆေးဆောင်ရွက်ပြီးတော့အပိပိတ်ဒီအထိဆိုင်ပိတ်တဲ့ကာလမပိတ်မဆုံးဒီအထိအပိဒီအထိခင်ဗျမရောင်းအောင်ဆိုတဲ့ခေါင်းချက်ကိုလည်းကျွန်တော်ကယူတယ်ယူပြီးတော့သူ့လမ်းချင်းပိတ်ပြတယ်ဒါကျွန်တော်တို့ admin action လေးပေါ့
မြန်မာပြည်အတွင်းကုန်ပစ္စည်းထုတ်လုပ်ရောင်းချတဲ့ company တွေအနေနဲ့စားသုံးသူတွေအတွက်လုံခြုံစိတ်ချမှုပိုတိုးလာစေရေးအတွက်ရည်ရွယ်ပြီးပြည်တွင်းမှာထုတ်လုပ်တဲ့အစားအသောက်တွေမှာအစိုးရကထုတ်ပေးထားတဲ့ခွင့်ပြုချက်နံပါတ်လိပ်စာနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေအခုနှစ်မလ31ရက်နေ့နောက်ဆုံးထားဖော်ပြပေးဖို့ FDA ကညွှန်ကြားချက်ထုတ်ပြန်ထားခဲ့ပြီးဖြစ်ပါတယ်။အဲဒီလိုညွှန်ကြားချက်ထုတ်တာကိုမကျေနပ်တဲ့လုပ်ငန်းရှင်တွေရဲ့မလိုလားတဲ့တုံ့ပြန်မှုတွေကိုလည်းရရှိခဲ့ကြောင်းဒေါက်တာတန်းထွတ်ကပြောပါတယ်
ကျွန်တော်ရှိရပါကက်ရှင်တွေအများကြီးလာတာပေါ့ဆရာရင်အမှပြင်ထန်တဲ့ပါကက်ရှင်3ခုကတော့နံပါတ်1ကဒီလုပ်ငန်းရှင်များနဲ့ဆွေးနွေးညှိနှိုင်းပြီးတော့မှဒီညွန်ကြားချက်ကိုမထုတ်ဘူးကျွန်တော်ထုတ်ချင်တယ်လို့ထုတ်တယ်လုတ်ချင်တယ်လို့လုတ်တယ်ဆိုတော့ fake news ပေါ့ဒါနဲ့သူကထုတ်ပြီးတော့တစ်ဖက်ကကန့်ကွက်တယ်ဒုတိယချက်ကတော့ဒီကိစ္စသည်SME development ကျွန်တော်တန်ပြီးရ COE ဘာညာတိုးတက်ဖို့လို့ SME development ကိုအောက်ရှက်ဖြစ်တယ်ဆိုပြီးတော့ဒါကြောင့်ဒီလိုရမှားတယ်ဆိုပြီးတော့ဒုတိယထုံးတဲ့ချက်ပေါ်ရှာရင်တော့တတိယထုံးတဲ့ချက်ကြတော့ technical barrier for trade တွေ့ဒါဟာဒါတတိယတစ်ခုသွားဖြစ်တယ်ဒါ TBD နဲ့ပတ်သက်ပြီးတော့ဒါမဖြစ်တဲ့ကိစ္စဖြစ်တယ်ဆိုပြီးတော့ပညာပါပါဒီကိစ္စလေးကိုသူကဝိုင်းထုတ်လန့်တာပေါ်ရှာရင
်လက်ရှိမှာအဲ့ဒီညွှန်ကြားချက်ကိုလိုက်နာခြင်းရှိမရှိFDA အနေနဲ့စစ်တမ်းကောက်ယူနေတယ်လို့ဆိုပါတယ်
။အခုကျွန်တော်ဆာဗေးလုပ်နေတယ်ဆရာ။အဲ့ဒီညွှန်ကြားချက်ကိုဘယ်လောက်လိုက်နာတယ်ဆိုတော့ကျွန်တော်တိုင်းနယ်ပြည်နယ်အားလုံးမှာမုံတုပ်တွေလိုက်ဝယ်ပြီးတော့ကျွန်တော်ဆာဗေးလုပ်နေပါတယ်။အဲ့ဒီဆာဗေးပေါ်မူတည်ပြီးတော့မှကျွန်တော် enforcement လုပ်ပါမယ်ဆရာ။ဆိုတော့အများပြောတဲ့ SME ထိခိုက်တယ်လို့ DVD နဲ့ပတ်သက်ပြီးတော့ဒါတွေကတားမြစ်ထားပါတယ်လို့ဆိုပြီးတော့အဲ့ဒီအချက်တွေကိုလည်းမဖြစ်ရလေအောင်ကျွန်တော်ဆောင်ရွက်နေပါတယ်။တစ်ဖက်ကလည်းကျွန်တော်ကရှင်းပြရတယ်အဲရုပ်ကျေးဇူးရှင်တွေကစားသုံးသူတွေဖြစ်တယ်။ကိုကျေးဇူးရှင်တွေကိုကိုစစ်ဖြစ်မဲ့ကိစ္စလုပ်ပြဖို့ responsible business ဆိုတဲ့အကောင်ကိုခေါင်းထဲမှာထည့်ထားကြပါ။ကိုကျေးဇူးရှင်တွေကိုကြီးမဆွတ်ပါနဲ့။မှတ်အောင်ထုတ်မယ်။ ကျွန်တော်အန်ဒီရဲ့ကင်းအောင်ထုတ်မယ်ဆိုတာလည်းလောက်ကြပါ။FDA အနေနဲ့စားသုံးသူတွေကိုအကာအကွယ်ပေးနိုင်မဲ့ရေရှည်စီမံခန့်တွေချမှတ်ပြီးဥပဒေသစ်တွေထုတ်ပြန်နိုင်ဖို့စီစဉ်နေကြောင်းကိုလည်းဒေါက်တာတန်းထွတ်ကရှင်းပြပါတယ်။ကျွန်တော်စထရက်တဂျီပေါ့ဆရာ။2016ခုနှစ်ဆယ်လောက်ကြီးကျွန်တော်စထရက်တဂျီ၄ခုရှိပါတယ်ဆရာကျွန်တော်တင်ပြခဲ့ပြီးပါပြီ။First ကျွန်တော်တိုင်ပြည်ဥပဒေအရရှိခဲ့ပါတယ်သူခုနှစ်သူတို့စူးစမ်းခဲ့ကြတဲ့ဒါတွေကြီးပါပဲသူတို့လည်းကုခိကြတော့အပ်ပြီးမဖြစ်တော့ဘူးဆရာဒါကြောင့်ကျွန်တော်
နောက်တစ်ခေါက်တော့ကျွန်တော်တို့အဲ့ဒါကျွန်တော်တို့မှမရှိပါဘူးသူကတော့အသိဆက်ဆက်ပါဟိုကော့စမက်တစ်ကျော်ပေါ့လှကုန်ဥပဒေပေါ့နောက်တစ်ခေါက်တော့မက်ဒီကယ်ဒီဗိုက်စ်ကျော်ပေါ့ဒါလည်းအသိဆက်ဆက်ပါအဲ့ဒီလော်လေးခုဆိုလုံးကိုကျွန်တော်တို့ဒီလွှတ်တော်မှာရှိတယ်ဥပဒေကြီးကနဲ့အထူးကိစ္စရညာလေးလာဆန်းစီကော်မရှင်ဆိုတာရှိတယ်ဟိုကျွန်တော်တို့ဥတုရွှေမှာဩကတာဘီတာဝန်ထမ်းဆော
ပြီးတော့အတီးပြုဖို့ပြည်သူတော်သားခိုင်ဖို့ပဲကြံတော့တဲ့အတွက်ကြောင့်ကျွန်တော်မှတ်နာတော့ရှာဒီဒီဇင်ဘာလောက်ဆိုရင်တော့တော်တော်နှကမ်းတက်ပြီးတော့ဇန်နဝါရီဖေဖော်ဝါရီလောက်မှာအန်အက်ကုန်နိုင်မယ်လို့ကျွန်တော်အဲ့လိုတော့မှတ်ပါတယ်ရှာ
ကွန်ပီစီထုတ်လို့ရောင်းချတဲ့ကုမ္ပဏီတွေဈေးကြိုင်နေအပြင်သက်ဆိုင်ရာတိုင်းဒေသကြီးအစိုးရအသီးသီးရဲ့ပူးပေါင်းပါဝင်မှုအပေါ်မှာလည်းအများကြီးမူတည်နေကြောင်းဒေါက်တာတန်းထွတ်ကပြောပါတယ်ခင်ဗျာ